တက်တန်းကုံသွားတဲ့ကြောက်စင်းကြောင်မြတ်လောက်ွက်တွေကိုပြန်လည်ခွင့်ပြုပေးဖို့အစိုးရကစတင်စီစဉ်နေပါပြီတက်တန်းကုံကြောက်စင်းကြောင်မြတ်လောက်ွက်တွေဘက်ကတင်ပြထားတဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းအစီအစဉ်တွေကိုစတင်စီစဉ်နေရဖြစ်ပြီးတော့နောက်ပိုင်းမှာတော့တတူတူဖော်ရေလုပ်ငန်းတွေအားလုံးကိုစီစစ်ဆောင်ရွက်မှာပါလက်ရှိကြောက်စင်းကြောင်မြတ်တူဖော်မှုတွေကိုတဘာဝပတ်ဝန်းကျင်ထိန်းသိမ ိုင်ဖို့အတွက်တရားစတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကစတင်စီစဉ်နေပါတယ်။တက်တန်းကုန်သွားတဲ့၆ဆင်းကြောင်းမြတ်လောက်ကတွေအနေနဲ့၆ဆင်းကြောင်းမြတ်တူဖော်မှုတွေကြောင့်ပျက်စီးသွားတဲ့သဘာဝပတ်ဝန်းကျင်ပျက်စီးမှုတွေကိုဘယ်လိုပြုပြင်ထိန်းသိမ်းမလဲဆိုတဲ့ Environmental Management Plan တရက်ရေးဆွဲထင်ပြရမှာဖြစ်ပြီးဒါကိုစီစစ်ပြီးပြန်လည်လုပ်ကင်ခွင့်ပြုရေးမပြုရေးဆုံးဖြတ်မှာဖြစ်ပါတယ်။တရားစတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနပတ်ဝန်းကျင်ရေးရာဌာနညွှန်ကြားရေးမှူးဦးကျော်စန်းနိုင်ကအခုလိုပြောပါတယ
်။သတ္တုတွင်ဌာနနေပြီးတော့ပဲဟိုသူတို့အစ်စ်ဟိုမဟုတ်ဘူးပေါ့နော်။ဟိုလက်ရှိရှိပြီးသားဟိုလုံနေလက်စားဟိုသတ္တုတွင်အဟောင်းနေကိုကျွန်တော်တက်တန်းပြန်တွေ့တဲ့အခါကျတော့အဒီ Environmental Management Plan ဆိုဆွဲပြီးတော့တင်ခိုင်းပြီးတော့မှအခွင့်ပြုမယ်ဆိုတော့အဲ့ဒီအစီအစဉ်လေးလုပ်တာ။အဲ့လိုစစ်ဒီပြီးတော့ဒါဒီသူ့ရဲ့ဒီ impact တွေကိုကျွန်တော်တို့သူလုပ်မဲ့ဒီ management plan အကာဘာဖြစ်တယ်ဆိုရင်တော့ကျွန်တော်တို့ကဒါဒါဟိုကာဘာဖြစ်ပါတယ်သူကတော့မှတ်ချက်ပြန်ပေးမှာပေါ့ခွင့်ပြုတာတော့သူတက်သူတွေဌာနပဲခွင့်ပြုမှာဆိုတော့ဒါတော့သူတို့အပိုင်းပါပဲ
တက်တန်းကုန်သွားတဲ့ကြောင်စင်ကြောင်မြတ်လောက်ွက်တီကိုတက်တန်းထတ်တိုးမပေးဘူးလို့ပြီးခဲ့တဲ့လပိုင်းတွေတုန်းကပြောဆိုထားပေမဲ့အခုနောက်ပိုင်းမှာတော့ဒီလောက်ွက်တီရဲ့သဘာဝပတ်ဝန်းကျင်ထိမ့်သိရဲ့အစီအစဉ်တွေကိုစီစစ်ပြီးတက်တန်းတိုးဖို့စီစဉ်တာဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးဌာနအနေနဲ့နိုင်နိုင်နင်းနင်းမလုပ်နိုင်သေးဘူးလို့လည်းညွှန်ကြားရမှုဦးကျော်စန်းနိုင်ကပြောပါတယ
်။အခုလောလောဆယ်တော့ကျွန်တော်တို့အဲဒီဟိုဦးစားပေးပြီးတော့နောက်ထပ်ဟိုအစ်စ်ဟိုလုပ်မယ့်အားတွေကိုဦးစားပေးပြီးတော့ပေါ့နော်။ပြီးရင်တော့ဒီဟာတွေအကုန်လုံးဟိုဖြစ်သွားပြက်ပြက်သွားပြီဆိုတော့ကျွန်တော်တို့ဂျန်တဲ့ဟာတွေပါဆက်ပြီးတော့ဟိုလုတ်သွားဖို့ရှိမှာပါဟာဘာလို့တပြိုင်နက်သေးကတော့ကျွန်တော်လုတ်ဖို့မလွယ်ဘူးက
ြစီးကမ်းမဲ့ထုတ်လုပ်မှုတွေကြောင့်ဝေဖန်ခံရတဲ့မြန်မာကြောက်ဆင်းကြောက်မြေတူဖို့ထုတ်လုပ်ရေးလုပ်ငန်းတွေကိုတဘာဝပတ်ဝန်းကျင်ပြန်လည်ထိန်းသိမ်းရေးအစီအစဉ်နဲ့ပြန်ပြီးထိန်းချောင်းဖို့အစိုးရတည်ရဲ့ဆောင်ရွက်ချက်ကိုတော့ဖားကတ်မြို့နယ်ကိုစားပြုပြည်နယ်လွှတ်တော်ကိုစလဲဦးထားရှိလာဆိုင်ကအကျိုးဆိုပါတယ
်ကျွန်တော်နိုင်ငံကလည်းဒီရတိုင်းမဲ့ဒီဤပညာပိုင်းဆိုင်ရာမင်းရဲ့ကျွန်တော်တို့ကဒီအရင်းအမြစ်တွေကိုရှာဖွေပို့နေရမှာဒီမှာမှအားနေသေးတဲ့အချိန်ကြတော့ဒီရေတရံသာတရေတရံသာတဒီပုံမှာပဲမိခိုနေရသေးတဲ့အချိန်ဆိုတဲ့အချိန်ကြတော့အဲ့ပုံစံနဲ့နီးစနစ်ချက်ချနဲ့ဒီလုပ်ငန်းရှင်တွေကိုပေါ့နော်လုပ်ငန်းလုပ်ွက်တွေချပေးမယ်နောက်ဒီစက်မှတ်တဲ့သူတွေလည်းနီးစနစ်ချက်ချနဲ့စီစီချက်ချနဲ့စက်မှတ်ဆောင်ရွက်ပြီးမှလုပ်မယ်ဆိုရင်လည်းဒါကတိုင်းပြည်အတွက်လည်းအဲဒီအထောက်အပံ့ဖြစ်တယ်လို့ပေါ့တဘာဝပေါင်းပြီးပြည့်စုံမှုကလည်းဒါသူပြန်လဲကုစားပြီးသားဖြစ်တဲ့နေထားဆိုတော့ဒီပုံလုပ်ငန်းကလည်းဒါကဒီလူတွေကလည်းလက်မခံနိုင်ကြအောင်တောင်းမရှိဘူးလို့ထင်တယ်လေ
။ဒါပေမဲ့စီးမြင်သတ်မှတ်ချက်အတိုင်းတိတိကျကျလုပ်ဖို့လိုအပ်နေပြီးအခုချိန်ထိတော့သဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးအစီအစဉ်တွေနဲ့ပတ်သက်ပြီးတိတိကျကျလုပ်တာမတွေ့ရသေးဘူးလို့လည်းလွှတ်တော်မှဦးတာရှိလာဆိုင်ကဝေဖန်ပါတယ
်။အခုလောလောဆယ်ကတော့ဒါတို့ဒီကျွန်တော်တို့ဒီတက်တော်ဦးစီးဌာနတွေကမြို့နယ်အဖွဲ့အစည်းဦးစီးဌာနတွေနဲ့ဒါပူးပေါင်းမှတို့ဒီရာဒီချိန်မှာတော့ဒါတစ်ပင်ဆက်ပြူးတဲ့လုပ်ငန်းတွေနောက်ပြီးကျွန်တော်တို့ဒီစိုက်ပျိုးရေးဌာနကနေပြီးမှလည်းဒါဟိုအပြင်ပေါက်တွေကိုစိုက်ပျိုးပြီးမှသူတို့ဒီကုမ္ပဏီတွေကိုပေါ့တော့ခွဲသားနဲ့စပေးနေတာတွေ့ရတာပေါ့တို့တော့လည်းအဲ့ဒီမှာအချို့ကုမ္ပဏီတွေကတော့အဲ့ဒီပေါ်မှာအာဒီဒီစိုက်နဲ့သူတို့လုံးတဲ့ကုမ္ပဏီရှိလို့အချို့ကတော့လည်းအချို့အဖွဲ့ကြီးတွေငွေပေးပေးပြီးမှအာသူတို့ဒီပါဝင်ပေးလိုက်လွှဲပေးတဲ့အနေအထားမျိုးတွေ့ရတယ်အဲ့ဒီဆိုကြတော့
အစိုးရအသစ်လက်ထက်မှာတော့ကြောက်စင်းကြောက်မြတ်တူဖော်ရေးလောက်ွက်အသစ်တွေချထားမှုကိုအခုအချိန်ထိပိတ်ထားဆဲဖြစ်သလိုနှစ်ပေါင်းများစွာပွင့်လင်းမြင်သာမှုမရှိခဲ့တဲ့ကြောက်စင်းကြောက်မြတ်တူဖော်ရယူမှုလုပ်ငန်းတွေနဲ့ပတ်သက်ပြီးအတိုင်းအတာတစ်ခုအထိပွင့်လင်းမြင်သာမှုရှိအောင်ဆောင်ရွက်လာပါတယ်။ဒါပေမဲ့လည်းကြောက်စင်းကြောက်မြတ်တူဖော်ရေးလုပ်ငန်းတွေမှာတိတာထင်ရှားတဲ့အပြောင်းလဲတွေတော့မတွေ့ရသေးဘူးလို့လည်းဒေသခံတွေကဝေဖန်ကြပါတယ်ရှင်။